Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်နိုဝင်ဘာလ13ရက်တနင်္လာနေ့ညနေခင်း6နာရီခွဲနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ19925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါရှင်။ကျမသင်္ကေတထိုက်ပါ။ဖိလစ်ပိုင်နိုင်ငံကိုရောက်ရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒေတာတွင်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးကုန်သွယ်ရေးမြောက်ကိုရီးယားအရေးတို့ကိုအလေးထားဆွေးနွေးနေပါတယ်။အာဆီယံထိပ်သီးခေါင်းဆောင်တွေညီလာခံမှာတော့မြန်မာနိုင်ငံကရိုဟင်ဂျာအရေးကိုဆွေးနွေးပါတယ်။အီရတ်အီရန်နယ်စပ်တစ်လျှောက်လွတ်ခတ်ခဲ့တဲ့ငလျင်ကြောင့်တေဆုံးသူ300ကျော်ရှိခဲ့ပါတယ်။ဒီလိုထိပ်တန်းရောက်တဲ့တွေကိုကိုအောင်အောင်နဲ့အတူကြီးညာပါမယ်ရှင
်။ကောင်းပါပဲရှင်။ရခိုင်ပြည်နယ်မောင်နှောဘက်ကအခြေအနေတွေကိုကိုရိုင်းတွားရောက်သတင်းယူခဲ့တဲ့ VOA ဝိုင်းသူမတ်စုမြမုံကဒေတာခံတွေကိုမေးမြန်းတင်ပြထားတဲ့သတင်းမှာကြားဖို့ရှိတာကတော့
လုံချင်းကြီးပြောတာကဟုတ်ပါတယ်ဒါပေမဲ့အဲ့လုံချင်းကြီးကထားရမှာမဟုတ်ဘူးလေတို့တော့မှဖောက်ခွဲပောက်ခွဲတဲ့နေရာကိုထားသွားလို့ရှိရင်ကျွန်တော်တို့မှဘာမှမရှိဘူးလုံချင်းကြီးအပြည့်ပြည့်ဆိုရင်လည်းကလာနေနေမှာပေါ့ကျွန်တော်
ရခိုင်တိုင်းရင်းသားတို့ပြောသွားတာပါရှင်အပြည့်စုံကိုတော့မကြခင်ကြားကြမှာပါကြအပြင်ပြီးခဲ့တဲ့နှစ်ကစူပူအောင်လုံဆောင်မှုနဲ့တရားစွဲခံထားရတဲ့မကွေးကျောင်းတိုက်ဆရာတော်ဦးပမောက်ခါကိုမနစ်နိုဝင်ဘာလ10ရက်နေ့ကလူဝလဲပြီးတော့ဖမ်းဆီးလိုက်တဲ့တဲ့င်းနဲ့နိုင်ငံတကာသတင်းဆောင်မတပုတ်ကိုလည်းနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးအသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဩစတြေးလျဝန်ကြီးချုပ်မာကွန်တမ်ဘလ်တို့ဒီကနေ့တနင်္လာနေ့မနက်ပိုင်းတွေ့ဆုံကြဖို့ခနဲ့ဦးစီစဉ်ခဲ့ပေမယ့်ဆွေးနွေးပွဲမှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေထပ်တိုးပါဝင်ခဲ့ပါတယ်။အခုလိုပြောင်းလဲဟာဆိုရင်ဒေတာရင်းလုံခြုံရေးအပေါ်သုံးနိုင်ငံတို့အနေနဲ့ဆွေးရမှုတိုးလာတာကိုပြသတာဖြစ်ပါတယ်။အထူးသဖြင့်တော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ပယ်ရင်တပ်ထုံးကြီးအစီအစဉ်တွေအပေါ်တုံ့ပြန်ကင်တွယ်ရေးနောက်တရုတ်ဘက်ကရေပြင်ပိုင်ဆိုင်မှုကိုတိုးချဲ့ပြောဆိုလာနေတာတွေကိုထိညှိရေးလို့ဖြစ်ပါတယ်။ငင်းချမ်းရေးနဲ့တည်ငြိမ်ရေးကိုဆောင်ကျဉ်နိုင်ဖို့အတွက်သုံးနိုင်ငံထက်တဲ့ဝင်ဝင်ပူးပေါင်းဆောင်ရွက်ရေးကအဓိကဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ကပြောပါတယ်။မြောက်ကိုရီးယားအစိုးရအနေနဲ့ဒေတာရင်းမှာမစင်မချင်းရန်စချင်းချောင်နေတာတွေကိုသဘောပေါက်နားလည်ပြီးရက်သွားစေရေးအခိုင်အမာလုပ်ဖို့သဘောတူခဲ့ကြတဲ့အကြောင်းနဲ့ဩစတြေးလျဝန်ကြီးချုပ်ကပြောပါတယ်။ပစိဖိတ်သဘုတ်တရားနောက်ဖက်ချမ်းမှာတော့အမေရိကန်လင်းတင်တင်မော၃ဆင့်ပါဝင်တဲ့ရေတပ်လေးချစ်မှုကြီးကိုအင်အားပြတဲ့အနေနဲ့ဆောင်ရွက်နေပါတယ်။အမေရိကန်ရေတပ်တင်မောတွေလင်းတင်တင်မောတွေကိုတောင်ကိုရီးယားရေတပ်နောက်ဂျပန်ကာကွယ်ရေးတပ်ဖွဲ့တို့ကပူးပေါင်းပါတယ်။အမေရိကန်သမ္မတထရန့်ကတော့၁၂ရက်ကြာအာရှ၅နိုင်ငံခီးစဉ်ပြီးဝါရှင်တန်ကိုပြန်ရောက်ချိန်မှာမြောက်ကိုရီးယားအရေးကုန်သွယ်ရေးတို့နဲ့ပတ်သက်ပြီးအရေးကြီးတဲ့ကြေညာချက်တစ်စောင်ထုတ်မယ်လို့ပြောဆိုထားပါတယ်။အရှိတောင်အာရှနိုင်ငံများအတွင်းအာဆီယံညီလာခံကျင်းပရာဖိလစ်ပိုင်နိုင်ငံကိုရောက်ရှိနေတဲ့အမေရိကန်သမ္မတထရန့်ကဒီကနေ့မှာတော့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေနဲ့လည်းတွေ့ဆုံဆွေးနွေးပါတယ်။ခေါင်းဆောင်နှုတ်တို့အနေနဲ့အစ္စလာမစ်အစွန်းရောက် ISIS အရေးမူးယစ်မှောင်ခိုအရေးနဲ့ကုန်သွယ်ရေးတို့ကိုဆွေးနွေးခဲ့တယ်လို့အမေရိကန်သမ္မတအင်ဂျူရောပြောခွင့်ရကပြောဆိုထားပါတယ်ရှင်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲရလဒ်နဲ့ပတ်သက်ပြီးတော့အပြောင်းလဲတွေဖြစ်အောင်သူ့အနေနဲ့ရောရုရှားအနေနဲ့ပါပါဝင်ပတ်သက်ခဲ့ခြင်းမရှိဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ညှင်းဆဲချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကယုံကြည်တယ်လို့ပြောဆိုလိုက်တဲ့အပေါ်အမေရိကန်ထောက်လှမ်းရေးအကြီးအကဲဟောင်းနှစ်ဦးကပြစ်တင်ဝေဖန်လိုက်ပါတယ်။အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA အကြီးအကဲဟောင်း John Brennan နဲ့အမျိုးသားထောက်လှမ်းရေးအဖွဲ့ညွှန်ကြားမှုဟောင်း James Clapper တို့က CNN ရုပ်မြင်သံကြားသတင်းဌာနနဲ့တွေ့ဆုံမိမြင်ခန်းအတွင်းထရမ့်ဟာနိုင်ငံခြားအစိုးရခေါင်းဆောင်တွေအနေနဲ့ဒီသူ့ရဲ့စိတ်ပိုင်းဆိုင်ရာမလွန်ကြုံမှုကိုလိုဒလိုအသုံးချပြီးသူ့အကြိုက်လိုက်မြှောက်ပြင်ပြောဆိုမှုတွေပေါ်နားယောင်နေတာဟာအမျိုးသားလုံခြုံရေးရှုထောင့်ကနေကြည့်ရင်အလွန်အလွန်စိုးရိမ်ပွေဖြစ်တယ်လို့ပြောပါရယ်ရုရှားဟာအမေရိကန်ပြည်ထောင်စုအတွက်ချင်းချောက်မှုတည်းဖြစ်တယ်လို့လည်းကလပ်ပါကပြောပါရယ်အရှပစိဖိတ်ညီလာခံကျင်းပနေတဲ့ BNN နိုင်ငံကိုရောက်ရှိနေခြင်းအတွင်းသမ္မတပူတင်နဲ့ထရန့်တွေ့ဆုံခဲ့တယ်လို့အမေရိကန်ရွေးကောက်ပွဲကိုရုရှားတို့ဂျာဝင်နှောက်ယှက်ခဲ့လေသလားဆိုတာနဲ့ပတ်သက်ပြီးတော့စနေနေ့ကသူ့ကိုမေးမြန်းရမှာသူတို့အနေနဲ့မလုပ်ခဲ့ပါဘူးကျွန်တော်သူ့ကိုထပ်မေးခဲ့ပါရယ်အကျိမ်းများစွာလဲမင်းနိုင်ပါလေလို့ထရမ့်ကပြန်လည်ဖြေကြားခဲ့ပါတယ်။ကြားပြင်တလို့ဆွဆဲမှုတွေဟာဒီမိုကရက်တီရဲ့အလုံးချံမှုသာဖြစ်တယ်လို့ဆိုပြီးတော့ Brennan နဲ့ Clapper ကိုလည်းဝေဖန်ခဲ့ပါတယ်။သမ္မတထရမ့်ကိုဝေဖန်လေးရှိသူတဦးဖြစ်တဲ့ Arizona ပြည်နယ်က Republican ထက်လွတ်တော့ Matt John McCain ကလည်း American ထောက်လှမ်းရေးအတိုင်းဝိုင်းကိုယုံကြည်မှုမရှိဘဲ KGB ပုံမှုကြီးတယောက်ရဲ့စကားကိုသာအလေးထားတာဟာ American သားပထမဦးစားပေးဖြစ်ရမယ်ဆိုတဲ့အချက်နဲ့လွဲချော်နေတယ်လို့ဆိုပါတယ်။ပူတင်ဟာအမေရိကန်ဂျိုးစီးပွားကိုဥထိတ်ထားမဲ့သူမဟုတ်တယ်လို့သူပြောတာတွေကိုယုံကြည်သူဟာညံ့ဖျင်းသူတဦးဖြစ်တဲ့အပြင်အမျိုးသားလုံခြုံရေးအတွက်အန္တရာယ်ရှိစေသူဖြစ်တယ်လို့လည်းပြောပါရယ်။အောက်လွတ်တော်ထောင်လင်းရေးအမြဲတမ်းကော်မတီဝင်တဦးဖြစ်တဲ့က ကယ်လီဖိုးနီးယားပြည်နယ်ကဒီမိုကရက်အလုပ်တော်အမတ်အဒန်ရှစ်ကလည်းသမရအနေနဲ့ဖြစ်စဉ်တွေအားလုံးကိုသိပေမဲ့လည်းထောက်လိုင်းအေဂျင်စီတွေရဲ့ခိုင်မာတဲ့အချက်လက်တွေထက်ပူတင်ရဲ့ညှင်းဆုံမှုကိုသာလက်ခံဖို့ရွေးချယ်ခဲ့တာဖြစ်တယ်လို့ပြောဆိုပါရခင်ဗျာ
ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့ရှစ်တောင်အရှနိုင်ငံများအသင်းအာဆီယံထိပ်သီးဆွေးနွေးပွဲမှာတော့မြန်မာနိုင်ငံကရိုဟင်ဂျာအရေးကိုဆွေးနွေးခဲ့ပါတယ်အာဆီယံဖွဲ့ဝင်နိုင်ငံတစ်ခုကရိုဟင်ဂျာအရေးစိုးရိမ်ချက်ကိုတင်သွင်းခဲ့တာဖြစ်ပြီးမြန်မာဘက်ကပြန်လည်ရှင်းလင်းခဲ့တယ်လို့ဖိလစ်ပိုင်သမ္မတရဲ့ပြောခွင့်ရဟယ်ရီရာဂူကအခုလိုပြောပါတယ်
Well, I can confirm that the Rohingya people's plight was discussed in the plenary.It was specifically brought up by two members.
မြန်မာဆုံညီဆွေးနွေးပွဲမှာရိုဟင်ဂျာတွေရဲ့အတ္တိဒုက္ခကိုဆွေးနွေးခဲ့ကြပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတစ်ခုကတင်သွင်းခဲ့တာဖြစ်ပြီးမြန်မာဘက်ကဒီကိစ္စကိုအထူးတလဲရှင်းလင်းတင်ပြခဲ့ပါတယ်။မြန်မာဘက်ကပြောဆိုထားတာကတော့ကိုဖီအနန်အစီရင်ခံစာကိုအကောင့်ထဲပို့နေပါတယ်။လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုကြိုဆိုတယ်။နောက်ဘင်္ဂလားဒေ့ရှ်နဲ့သဘောတူညီချက်လက်မှတ်ရေးထိုးပြီးသတင်းသုံးပတ်အတွင်းဒုက္ခသည်တွေနေ့ရက်ပြန်လာနိုင်ရေးလုပ်ငန်းစဉ်ကိုစတင်မယ်လို့ပြောဆိုခဲ့တဲ့အကြောင်းပြောခွင့်ရကပြောဆိုခဲ့တာပါဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်တက်ရောက်ခဲ့ပြီးသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးသရဦးအောင်ကိုစီမံဖဏာဝန်ကြီးဦးကျော်ဝင်းနိုင်ငံခြားရေးဒုဝန်ကြီးဦးကျော်တင်တို့လည်းတက်ရောက်ခဲ့ပါတယ်ရခိုင်မြန်နယ်ရင်းကမွတ်စလင်အများစုနေထိုင်ရာဒေသတွေမှာပြီးခဲ့တဲ့ဩဂုတ်လအတွင်းအကြမ်းဖက်မှုတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကမွတ်စလင်6သိန်းကျော်ထွက်ပြေးရောက်ရှိနေတာဖြစ်ပြီးဒေသတွင်းကမွတ်စလင်တွေလည်းဘင်္ဂလားဒေ့ရှ်ဘက်ဆက်ပြီးတော့တွားရောက်နေကြဆဲဖြစ်ပါတယ်။နိုင်ငံတကာအတိုင်းအဝိုင်းနဲ့ကုလသမဂ္ဂဘက်ကရိုဟင်ဂျာတွေအစုလိုက်ပြုံလိုက်ထွက်ပြေးရတာဟာမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့အင်အားအလွန်အကျွံသုံးဆမှုကြောင့်လို့ဆွဆဲထားပြီးမြန်မာဘက်ကတော့ဒီဆွဆဲချက်တွေကိုပယ်ချထားပါတယ်ရှင်။
ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေဟာလွန်ခဲ့တဲ့တစ်နှစ်ကျော်ကအမေရိကန်သမ္မတဘရိုက်အိုဘားမားကိုမိမပြတ်တူရဲ့သားလို့ခေါ်ဆိုခဲ့တယ်လို့လောနိုင်ငံမှာကျင်းပတဲ့အာဆီယံအရှေ့တောင်အရှအသင်းကြီးရဲ့အစည်းအဝေးအတွင်းမှာလည်းတွေ့ဆုံခဲ့ခြင်းမရှိပါဘူး။ဒါပေမဲ့လည်းဖိလစ်ပိုင်မှာအင်ရှင်ဖြစ်လက်ခံကျင်းပတဲ့အာဆီယံအစည်းအဝေးအတွင်းမှာတော့သမ္မတဒေါ်နယ်ထရမ့်ကိုကြိုဆိုနှုတ်ဆက်ခဲ့တယ်လို့ဒီကနေ့မှလည်းတွေ့ဆုံပါတယ်။၁၆လတာသမ္မတတာဝန်ထမ်းဆောင်ခဲ့တဲ့အတွေ့အကြုံနဲ့အာဆီယံဥက္ကဋ္ဌအဖြစ်တာဝန်ယူရတဲ့အတွေ့အကြုံတွေကသူရဲ့ဇယိုက်ကိုပြောင်းလဲစေခဲ့တယ်လို့အခဲခက်တွေကသုံးသပ်ပါတယ်။မြို့ရဲ့စေဝါနဲ့ဆက်ဆက်ပတ်သက်သူတွေကိုတောက်တင်ရှင်းလင်းတဲ့ကိစ္စရပ်တွေအပါအဝင်သဘောထားကွဲပြားမှုတွေကိုလည်းခေါင်းဆောင်နှစ်ဦးကြားမပြောဆိုဘဲရှောင်ရှားနေခဲ့ပုံရပါတယ်။တောင်တရုတ်ပြည်လည်းပြင်တွင်းကကျွန်းစုတွေပိုင်ဆိုင်ရေးဒူဘိုင်ကိုဘိုင်အငင်းပွားနေတဲ့တရုတ်နဲ့ဖိလစ်ပိုင်နိုင်ငံအပါအဝင်တခြားနိုင်ငံတွေရင်ဆိုင်နေရတဲ့ကိစ္စရပ်ကိုကြားဝင်ဖြစ်ရှင်းပေးဖို့သမ္မတထရမ့်ရဲ့ကလန်ချက်ကိုလည်းဒူတာတေးကရင်ကြီးကြီးညင်းပယ်ခဲ့ပါရယ်တောင်တရုတ်ပင်လယ်ရေပြင်ပိုင်နဲ့အများပြားကိုပိုင်ဆိုင်တယ်လို့ပြောဆိုထားတဲ့တရုတ်နိုင်ငံနဲ့ရင်းနှီးမှုရအောင်လွန်ခဲ့တဲ့နှစ်အတွင်းဒူတာတေးအနေနဲ့ကြိုးပမ်းခဲ့တယ်လို့ဒီရေပြင်ပိုင်နဲ့ပတ်သက်ပြီးတော့နှစ်နိုင်ငံကြားဆွေးနွေးသွားမယ်လို့လည်းတရုတ်ဘက်ကပြောဆိုထားပါရယ်ခင်ဗျာ
ယူအမေရိကန်အသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်အီရန်နဲ့အီရန်နယ်စပ်တရှောင်မနစ်တနင်္ဂနွေနေ့ကလှုပ်ခတ်ခဲ့တဲ့ငလျင်တန်းကြောင့်လူပေါင်း300ကျော်သေဆုံးရပြီး2500ကျော်ထိခိုက်ဒဏ်ရာရထားပါတယ်။လူပေါင်း328ဦးသေဆုံးခဲ့ရပြီးအများစုကကမန်ရှာပြည်နယ်ရှာပိုလ်အီဇာဟက်မြို့ကအများဆုံးဖြစ်တယ်လို့အီရန်နိုင်ငံပိုင်သတင်းဌာနကဒီကနေ့ဖော်ပြပါတယ်။ငလျင်တန်းသင့်သူတွေကိုကယ်ဆယ်နိုင်ဖို့ကူညီကယ်ဆယ်ရေးလှုပ်သားတွေမနာမနေရှာပွေနေကြပါတယ်။အီရန်နိုင်ငံခတ်ဒေတာကဟလပ်ဂျီမြို့အနီးကိုဗဟိုပြုလှုပ်ခတ်ခဲ့တဲ့ငလင်ကပြင်းအား 9.3 ရှိတယ်လို့အမေရိကန်ဘူမိဗေဒတိုင်းထွာရေးဌာနကပြောပါတယ်။ကျန်းမာရေးနဲ့အကူအညီပေးရေးအဖွဲ့အစည်းတွေအနေနဲ့တတ်နိုင်တာမှန်သမျှဆောင်ရွက်ပေးဖို့ညွှန်ကြားထားတဲ့အကြောင်းအီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကပြောပါတယ်။ကူညီနိုင်တာမှန်သမျှလှုပ်ပေးမှာဖြစ်ပြီးပြည်သူအလုံးဘေးကင်းလုံခြုံစေလိုတယ်လို့အီရတ်ဝန်ကြီးချုပ်ကတွစ်တာလူမှုကွန်ရက်မှာရေးပါတယ်။ငလင်ကြီးအပြည့်နောက်ဆက်တွဲငလင်တွေလှုပ်ခတ်ခဲ့တာကြောင့်ညာကြီးမင်းကြီးအချိန်မတော်လူတွေအိမ်ကနေထွက်ပြေးခဲ့ကြရပါတယ်ရှင်
။လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့တောင်းနိုင်ရေးအတွက်ရေမနိုင်ငံလေးစိတ်နဲ့တင်မောစိတ်တချို့ကိုပြန်ဖွင့်ပေးသွားမယ်လို့ Saudi Arabia ဥဆောင်တဲ့မာမင်းညမောဖွဲ့ကပြောပါရယ်။ရေမနိုင်ငံကနေ Saudi Arabia နိုင်ငံရဲ့မြို့ကိုမစိုက်တော့ကြီးနဲ့ပြစ်တာကြောင့်တင်မောစိတ်အားလုံးကိုပိတ်ပစ်ပြီးတော့တပတ်ကြာမှအခုလိုပြန်ဖွင့်ပေးမယ်ဆိုပြီးတော့ကြေညာခဲ့တာပါ။ ဟူတီတပုံတွေရဲ့လက်ထဲကိုအီရန်ရဲ့စစ်လက်နက်တွေရောက်ရှိနေတာနဲ့ပတ်သက်ပြီးတော့တင်းတင်းကြပ်ကြပ်စစ်ဆေးရမှာအားနည်းမှုတွေရှိတယ်ဆိုပြီးတော့လည်းပြစ်တင်ဝေဖန်ပါတယ်ပထမဆုံးအနေနဲ့အေဒန်မူခလာမိုချာပါဝင်ယီမင်ဆိုရထိန်းချုပ်ထားတဲ့နေမီကတင်းမောစစ်တွေကိုပြန်လည်ဖွင့်လှစ်မှာဖြစ်တယ်လို့မဟာမိတ်အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်အခုလိုဆောင်ရွက်မှုတွေကြောင့်ယီမင်လူထုခံစားနေရတဲ့ဘေးဒုက္ခတွေကိုဖြေလျှော့ပေးနိုင်လိမ့်မယ်လို့လည်းမာမိတ်အဖွဲ့အနေနဲ့မျှော်လင့်ကြောင်းပြောပါရယ်။တပုံနေထိန်းချုပ်ထားတဲ့ဟိုဒိုင်ဒါစိတ်ကမ်းလိုနေရာမျိုးတွေကိုပိုးပြီးတော့တင်းတင်းကြပ်ကြပ်စစ်ဆေးဖို့နဲ့အီရန်နိုင်ငံကလက်နက်တွေခိုးသွင်းနေမှုကိုဟန်တားဖို့ကုလသမဂ္ဂအနေနဲ့စုံစမ်းစစ်ဆေးသူတွေပို့တိုးလွှတ်ဖို့လည်းကြေညာချက်ကတောင်းဆိုထားပါရယ်။2014ခုနှစ်နောက်ပိုင်းကယီမင်နိုင်ငံမျိုးတော်ဆန္နာကိုထိန်းချုပ်ထားတဲ့ဟူသီတပုံတွေကိုလက်နက်ထောက်ပံ့မှုမရှိဘူးဆိုပြီးတော့အီရန်ဘက်ကတော့အကြမ်းကြီးညှဉ်းဆန်းထားပါရယ်ခင်ဗျာ။
တောင်ကိုရီးယားနိုင်ငံနေဆက်ရွာဘက်ကိုဗက်ပြန်းဝင်ရောက်လာတဲ့မြောက်ကိုရီးယားစစ်သားတအုပ်ကိုသူ့ရဲ့လုပ်ဖော်ကိုင်းဘက်စစ်သားတွေကပြစ်ခတ်ထားကြောင်းတနက်ထီမှန်တန်းရရခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကဒီကနေ့တနင်္လာနေ့မှာပြောပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကိုပိုင်းခြားထားတဲ့စစ်မဲ့ဇုံမှာရှိတဲ့ပမွန်ကျွန်းရွာကိုထွက်ပြေးလာတာလို့ကြီးညာချက်ကဖော်ပြပါတယ်။မြောက်ကိုရီးယားဘက်ကနေတောင်ကိုရီးယားဘက်ကိုထွက်ပြေးလာတဲ့စစ်သားကိုခေါ်ဆောင်ထားပြီးစီယုံကိုပို့ထားတယ်လို့တောင်ကိုရီးယားဘက်ကပြောပါတယ်ထိခိုက်ဒဏ်ရာရမှုအခြေအနေနောက်ထွက်ပြေးလာရတဲ့အကြောင်းရင်းတွေကိုတော့မသိရသေးပါဘူးတောင်ကိုရီးယားနိုင်ငံမှာနိုင်ငံရေးခလုံးကွင်းရာရေးကျွတ်ပန့်ရတဲ့မြောက်ကိုရီးယားနိုင်ငံသားထောင်နဲ့ချီရှိပါတယ်ဒါပေမဲ့ဒီကနေ့လိုမျိုးထွက်ပြေးလာတာမျိုးကတော့ဖြစ်ရို့ဖြစ်စင်မဟုတ်ပါဘူးရှင
်နိုင်ငံတကာအနေနဲ့ရွှေပြောင်းလုံသားများဆိုင်ရာအရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာကပုံသဘောတူညီချက်ရအောင်လှုပ်ဆောင်နေတဲ့အချိန်ထဲမှာအာရှပစိဖိတ်နိုင်ငံတွေအနေနဲ့လည်းရွှေပြောင်းလုံသားတွေအနေနဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုမမှန်ကန်ကန်ပြေလည်အောင်ဖြစ်ရှင်းဖို့လိုအပ်တယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။2015ခုနှစ်ကဆက်လို့မြောက်အာဖရိကကနေဒုက္ခသည်တွေနဲ့ရွှေပြောင်းဝင်ရောက်သူတွေဟာဥရောပသမဂ္ဂနိုင်ငံတွေကိုဝင်ရောက်လာခဲ့ပြီးတဲ့နောက်ဒီကိစ္စနဲ့ထပ်မံပြီးတော့ပြောဆိုဆွေးနွေးစရာတွေပေါ်ပေါက်လာတာပါ။ရွှေပြောင်းလုံသားများဆိုင်ရာကုလအထူးတန်တမန်လူးဝစ်အာဘတ်ကနိုင်ငံတွေအချင်းချင်းကူလူဆက်ဆံပြီးတော့ကုန်သွယ်နေကြတဲ့အချိန်မှာရွှေပြောင်းလုံသားတွေအရေးကိုလုံးဝမျက်ကွယ်ပြုထားလို့မရတော့ဘူးလို့ပြောပါရယ်။ကမ္ဘာနိုင်ငံတွေအချင်းချင်းကြားကူလူဆက်ဆံမှုတွေရှိလာတာဟာရွှေပြောင်းဝင်ရောက်သူတွေအတွက်တကားဖွင့်ပေးလိုက်တယ်လို့ဖြစ်လာတယ်ဆိုပြီးတော့လည်းသူကပြောပါရယ်ခင်ဗျာ
။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမှသင်ငေးထိုင်တဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နာဆင်နိုင်ပါတယ်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်း radio အစီအစဉ်ပြပချင်းမှာလည်း VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ 9:00 ခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ Asia Set 7 Juro ကနေဖန်ယူကြည့်ရှုနိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံဖက်သွားချင်ရတဲ့အဓိကအကြောင်းရင်းကနေထိုင်စားသောက်ရေးအခက်အခဲနဲ့နိုင်ငံသားဖြစ်ခွင့်ရှိမရှိ NVC ကတ်တွေလောက်ရမှာကြောင့်ဖြစ်တယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေကပြောပါရယ်။တချိန်ထဲမှာပဲလုံခြုံရေးအာမခံချက်ရမယ်ဆိုရင်တော့အစ္စလာမ်ဘာသာဝင်တွေနဲ့အတူတနေရာထဲမှာပြန်မနေနိုင်တော့ဘူးလို့ရခိုင်တိုင်းနာတွေဖက်ကလည်းပြောပါရယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ခရိုင်ဖက်ကိုကိုရိုင်းသွားရောက်တည်င်းယူခဲ့တဲ့မဆူမြတ်မွန်ကလက်ရှိလုံခြုံရေးအခြေအနေအပဝင်အဲ့ဒီဒေသမှာအတူနေထိုင်ခဲ့ကြသူတွေရဲ့လက်ရှိသဘောထားကိုဆက်ပြီးတင်ပြပါမယ်ရှင်။
တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့အစီအစဉ်နဲ့တနင်္ဂနွေနေ့ကရခိုင်ပြည်နယ်မြောက်ပိုင်းကိုသွားရောက်သတင်းယူခဲ့ရခဲ့ပါတယ်အဓိကကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသွားဖို့စတဲ့ချပြင်ဆင်နေကြတဲ့အစ္စလမ်ဘာသာဝင်တွေနဲ့သတင်းတောက်တွေကိုတွေ့ဆုံမင်းမြန်ခွင့်ပေးခဲ့တာဖြစ်ပါတယ်မောင်တော်မြို့နယ်အလဲတန်ကျော်ကနေပြီးတော့ကားနဲ့မိနစ်30လောက်သွားရတဲ့လေရင်ကွင်းချောင်းပေးမှာစတဲ့ချနေကြတဲ့အစ္စလမ်ဘာသာဝင်တွေကိုအရင်ဆုံးတွေ့ခွင့်ရပါတယ်လူဦးရေခန့်မှန်းခြေကတော့တထောင်ဝန်းကျင်လောက်ရှိပါတယ်မင်းနိုင်ခဲ့သူတချို့ကတော့သူတို့အနေနဲ့စားဝတ်နေရေးအလောက်ကင်ခက်ခဲတွေကြောင့်ဖြစ်တယ်လို့ပြောပါတယ်ဘူဒီတောင်မြို့နယ်ကလာတယ်လို့ဆိုတော့အဘူဒါဟတ်ကအခုလိုပြောပါတယ
်အလောက်တော့မရှိပါဘူးကျွန်တော်စားရတဲ့ခက်ခဲဖိနေပါတယ်တကူလေးစီးရှိပါချလေးဝေလို့မရပါဘူးညောကနေကျွန်တော်နေလို့မရဘူးလို့ကျွန်တော်ဒီမှာပြန်လာ
သူပြောတာကတော့ဒီအလောက်လည်းမရှိဘူးစားရတဲ့ရေးလည်းခက်ခဲနေတယ်ဆေးဝယ်လို့လည်းမရဘူးမြောက်ပိုင်းမှာနေလို့မရလို့ဒီကိုလာတာလို့ပြောသွားတာပါ
သွားမယ်ဆိုတာနဲ့ပတ်သက်ပြီးတော့အစိုးရရောဒီလုံခြုံရေးကလည်းပြောတယ်တကယ်လုံခြုံရေးယူပေးမယ်မသွားဘူးဆိုရင်ဒီမှာလည်းနေထိုင်ရေးစားရေးတောက်ရေးအဆင်ပြေအောင်လို့တဖြည်းဖြည်းပေါ့လေချက်ချင်းတော့မဟုတ်ဘူးလုပ်ပေးမယ်အဲ့ဒါမျိုးကိုရောမယုံလားပြောတာ哦
မမအစိုးရကလုံခြုံရေးအပြောင်းအလဲယူပြီးမှအဆဆရရကာကွယ်ဆောင်ချောက်ပေးပါမယ်ပြုစုပေးပါမယ်အဲ့လောက်ထားဝင်ယူပြီးတော့ခင်ဗျားတို့ရောကိုခင်ဗျားတို့ပြန်လိုက်ပို့ရင်သွားနိုင်မလားလေဒီရှေ့မရှိပါဘူးလေစင်တာမပါဘူးလေ
ဘာဖြစ်လို့ပါလဲ
ကြော်လာပါလေင
ါအရဒေရှိတဟိုရအရသွန်ကနတ်တုတ်နိုင်
ကျွန်တော်တို့ဒီနိုင်ငံသားဆိုပြီးတော့တော့ထပ်ပါမှမရှိဘူးလေဘာမှလည်းမပေးဘူးလေ
ဆိုဟိုဘက်မှာရောက်လို့ရှိရင်လည်းဟိုနေထိုင်ရေးဒီထက်ပိုဆိုးမယ်ခက်မယ်ဆိုရင်ရောဘယ်လိုလုပ်မလဲပြန်လာမှလာဒီဘက်ကို
အကကဲကျုံကိုလေ তুই তোমার হের হের তু আর মতো দে বানে নাকি হের তাই
পিয়ান
লাভ জি এসে তৈরি শিবাবু লেনে রে
সেদেরাম যুদে কাইন্দেজি আমারে তরু নিনে লোজে সোয়া শিলু লা ধামা হয়ে বেংলাদেশ ফেজাও নি দুগা খু লা লুলে মে বারে তুগারো এরা যাও হৌ ফু লু পিজা বারে ভুদিরাম যুনে ফেউ সামগা লারে লু পিওরে দুগারো নাইগাদা ফে খুঁ সিম সি সে খাই দুগু থে নি এন ভি সি কাটুই যাও লু খুলু পিও
বারে লোলো মাই ঘরে বারে চালো লো মাই তোলে তোলো মাই এর আমি কাকু লোলো আমা খুলো মাই লোলো মাই যে রে বারে তোলো মাই এ জন্ম ছেনো মা লারা
এন ভি সি কাকু পাজা মলু জেন সুরো আমি যাও সু বারে
এম ভি সি কাকা বালে হো উষা চেনরো ইউ আকুলো ইউমা এরা চেনরো মই আকুলো ইউমা ইউমা এরা সুলোছি আমি
ทีนี้ก็นี่เนี่ยโรงก็คี้เซมมาดิหมวนช่างว่าเนี่ยกอดูตายะช่างว่าจ้ามาชื่อเนี่ยญ่เมกันเบ้ก็เลยยောက်ไปเอริมาเลยดิบังกลาเทศနိုင်ငံဘက်ကိုตั้วဖို့ပြင်ဆင်နေသူ80လောက်ကိုတွေးခဲ့ရပါတယ်သူတို့အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသွားဖို့ကြိုးစားနေကြတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်
ถั่วตั้วดูฤดูเปลี่ยนลาหน่ายไอ้ด้วยแหละอสุยาก็ส่งแยกหนีไปได้ดาใบเมดีตากันจะไข่ใต้ยันดาฤดูก็อิงก็หลุมอยู่ดิไม่ตู้ได้อ้ายไว้ฤดูอตุณีผู้ไม่ผิดไหนดอกวุหลุเปล่าไปอ่ะลงมาไม่ใช่จรเราก็กะละนะสิอตุณีลงมาไม่ย่าตู้รู้ลาไม่สิจรเราเล่นไม่ขึ้นจรเราไม่หนีนี่ผู้ตู้รู้น่ะตู้รู้ก็เยเยซะๆไต่ตาดิกะอกูรู้เยซวยผู้ก็ลงจองเยบ่ลงชุนเยเปาะล่ะก็
ဟုတ်ပါတယ်ဒါပေမဲ့အဲ့လုံချုံရင်ကထားရမှာမဟုတ်လေသူတို့မှာဖောက်ွေးဖောက်ွေးတဲ့နေရာကိုထားသွားလို့ရှိရင်ကျွန်တော်တို့မှာဘာမှမရှိဘူးလုံချုံရင်အပြစ်ပြင်းရင်လည်းကလာနာနေနေမှာမရဘူးကျွန်တော်တို့တို့မှာကတိတ်မြခုံးဝင်အဲ့ဒါကိုပဲသူတို့ကအခုအားကိနေတနေ့ကနေ့ကသွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းရဲ့လုံချုံရေးအခြေအနေကတော့မြင်ရသလောက်တည်ငြိမ်ပါတယ် လုံချုံရေးအတွက်ပြပြတသားဆောင်ရွက်တယ်လို့အေးအေးချမ်းချမ်းနေထိုင်လို့သူတွေအပေါ်မှာလူခွင့်ရေချိုးဖောက်တာမျိုးမရှိဘူးလို့လည်းသူကပြောပါတယ်မဆူမမဆူမျက်မှောင်မှာရှင်အခုတော့မကွေးကျောင်းနိုင်ဆရာတော်ဖန်စီခံရတဲ့တဲ့ရင်ကိုဆက်ပြီးတင်ပြပါမယ်ပုံမှ9000ငါးခါခွေစုဘူးအောင်လုံဆော်မှုနဲ့တရားစွဲခံရတဲ့မကွေးကျောင်းနိုင်ဆရာတော်ဦးပါမောက်ခါကိုတနစ်ကျော်အကြာ နိုဝင်ဘာလဆန်နေနေမှာလူပိုလဲပြီးတော့ဖန်စီလိုက်ပါတယ်2016ဧပြီလကရန်ကုန်မြို့အမေရိကန်တန်ယုံရှိမှာခွင့်မချက်မရှိဘဲဆန္ဒထုတ်ဖော်ခဲ့တဲ့အတွက်ဥပါမောက်ခနဲ့တခြားလူပုဂ္ဂိုလ်တွေကိုတရားစွဲထားတာပါအဖြစ်အဆိုကိုတော့ VOA
ထိုင်းအခြေစိုက်သတင်းထောက်မအေးအေးမကသတင်းပေးပို့ထားပါတယ်အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်တစ်စောင်မှာရိုဟင်ဂျာဆိုတဲ့အတုံးလုံးပါဝင်နေတာနဲ့ပတ်သက်လို့2016ခုနှစ်ဧပြီလ27ရက်နေ့က ခွင့်ပြုချက်မရယူပဲအမေရိကန်တန်ယုံရှိမှာဆန္ဒထုတ်ဖော်ခဲ့တာကြောင့်900ခါခွေစုပူအောင်လှုပ်ဆောင်မှုနဲ့တရားစွဲဆိုခံရရတဲ့ဆရာတော်ဥပါမောခါကိုနိုဝင်ဘာလ12ရက်နေ့မှာသူ့ရဲ့ကျောင်းတိုက်ကအထက်မှာဖမ်းဆီးပြီးလူဝိတ်လဲခဲ့တာဖြစ်တယ်ဆိုပြီးအမျိုးသားရေးဆရာတော်ကမိန့်ပါတယ်သူတို့မျိုးချက်များပိုင်းပေါ့ဆရာတော်ကျောင်းတိုက်ကထွက်တယ်ဆိုရင်အဲ့မျိုးနယ်ရဲစခန်းကစခန်းမှုအဲ ဟောရဆရာမင်းတို့ဘာလို့လဲလောက်ဆရာကြီးကလောက်ဆိုဆရာလိုက်သွားပြီးတော့ဟိုစခန်းရောက်တဲ့အခါကျတော့တို့ကအိုက်ခုန ရန်ကုန်တိုင်းတိုင်းတန်ကနာကောင်ဗဟန်းမြို့နယ်မှာရှိတယ်အဲ့ဒီရုံကိုခေါ်သွားပြီးတော့ဟိုကြတော့ဆရာတော်ရှောက်တော့ပြီးတော့ဟိုကတိုင်းတန်ကနာကဆရာတော်ကလက်မှတ်ထိုးပြလိုက်တယ်လူလဲလိုက်တယ်ပေါ့
တင်ပါဘ
ူးလူလဲပြီးတယ်ဆိုရင်လည်းချက်ချင်းဆိုသလိုစမ်းကိုခေါ်မသွားဘဲနဲ့အင်းစိန်ထောင်အောင်ပဲတန်းပို့လိုက်တယ
်ဆရာတော်ဥပမောခဟာလာမယ့်နိုဝင်ဘာလ15ရက်နေ့မှာသူ့ရဲ့တက္ကရာမတွေရဲ့လေသမားရေးကိစ္စတစ်ခုအတွက်ဆန္ဒထုတ်ဖော်ဖို့စီစဉ်နေတော့မှာဖမ်းဆီးခံခဲ့ရတာဖြစ်တယ်ဆိုပြီးအမျိုးသားရေးဆရာတော်ကဆိုပါတယ်တကုံမျိုးတင်မြောက်ပိုင်းမြို့နယ်စီရင်တရားရေးကော်မတီရုံးရှိမှာဆန္ဒထုတ်ဖော်ဖို့အတွက်မကွေးကျောင်းဆရာတော်ဥပမောခဦးဆောင်ပြီးလေသမားဦးအောင်စီကနေတကုံမျိုးတင်မြောက်ပိုင်းမြို့နယ်ရဲတပ်ဖွဲ့စခန်းကိုခွင့်ပြုချက်လျှောက်ထားခဲ့တာပါဒီလိုလျှောက်ထားပြီးဆန္ဒပြဖို့စီစဉ်နေတော့မှာပဲဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကရိုဟင်ဂျာမရှိတဲ့အကြောင်းဆန္ဒပြပွဲကိုဦးဆောင်သူများကိုတော့ငိမ့်စုစီပုံမှန်19နဲ့အမှုဖွင့်ခဲ့တာဖြစ်ပြီး2018ခုနှစ်မေလထဲမှာဆရာတော်ဥပမောခအပါဝင်5ဦးကိုလည်းအထွေထွေအုပ်ချုပ်ရေးဦးစီးဌာနဒုဦးစီးမှုဦးတန်းထွန်းအောင်ကရာသတ္တကြီးပုံမှန်905ခွေးနဲ့ထပ်မံအမှုဖွင့်ခဲ့တာဖြစ်ပါတယ်။စက်တင်ဘာလထဲမှာတော့ဆန္ဒပြမှုမှာပါဝင်တဲ့ကိုဝင်းကိုကိုလက်ကိုနိုင်ဝင်းထွန်းကိုတက်မျိုးဦးနဲ့ကိုနေဝင်းအောင်တို့လေးဦးကိုအမိန့်ချမှတ်ခဲ့ပြီးဖမ်းဆီးခဲ့ပါတယ်။အခုအခါမှာတော့ဆရာတော်ဥပမောခကိုလူဝစ်လဲပြီးဖမ်းဆီးခဲ့တာဖြစ်တယ်လို့လည်းအမျိုးသားရေးဆရာတော်ကမိန့်ကြားခဲ့ပါတယ်ရှင်။
မအေးအေးမှာတင်ပြသွားတော့ပါ VOA မြန်မာပိုင်းရဲ့တင်လာနေညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့မနေ့ပြန်အင်္ဂါနေ့ည9:00တိုင်းလေးလိုက်အစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်အောင်ပါရှင်။
ရှိမှန်ပြအမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာအခုဒီသတင်းပတ်ထဲမြန်မာနိုင်ငံကိုလာရောက်ဖို့ရှိပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ရင်ပြောင်းလဲမှုအပေါ်အမေရိကန်ရဲ့အားပေးထောက်ခံမှုကိုပြသမှာဖြစ်တယ်လို့ရခိုင်မြောက်ပိုင်းကြက်တဲနဲ့ပတ်သက်လို့လည်းမြန်မာအာဏာပိုင်နဲ့ဆွေးနွေးပွဲရှိနေပါတယ်မြန်မာရေးနဲ့ပတ်သက်လို့ရည်တည်ပြောဆိုချက်အထူးသဖြင့်တော့ဒီလက်တလောကြုံတွေ့နေရတဲ့ရခိုင်ရေးနဲ့မြန်မာစစ်တပ်နဲ့ဆက်ဆံရေးစသဖြင့်ဒီအမေရိကန်ပြည်တော်စုရဲ့မြန်မာနိုင်ငံပေါ်ရည်တည်ချက်မူဝါဒဆင်ရည်အပေါ်မှာလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပေးပို့ထားမယ်ဆိုရင် VOE ရဲ့ဒဲလီလိုက်အစီအစဉ်ထုတ်လွှင့်ချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ယူဆကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချုပ်တင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းတဲ့သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ။
မနေ့ပြန်အင်္ဂါနေ့ညတရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားအစိုးရကကြားဝင်နောက်ဆက်ခဲ့တာမရှိဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကညင်ဆိုနေတဲ့အပေါ်သမ္မတဒေါ်နယ်ထရမ့်ကလည်းလက်ခံထားတာနဲ့ပတ်သက်လို့ထရမ့်အစိုးရအဖွဲ့ကကာကွယ်ပြောဆိုနေပါရစေ။အမေရိကန်နိုင်ငံရေးမှာရုရှားကဝင်ရောက်နောက်ဆက်ခဲ့တယ်ဆိုတာနဲ့ပတ်သက်လို့အမေရိကန်ထောက်လှမ်းရေးတွေရဲ့ရှာဖွေတွေ့ရှိချက်တွေကိုအခြေခံပြီးသမ္မတကအခုလိုပြောဆိုတာဖြစ်တယ်လို့သမ္မတရဲ့လက်ထောက်တွေကသတင်းကနေနေကပဲအလီထားပြောကြားခဲ့ပါရယ်ဒီအကြောင်း VOA သတင်းထောက်ဆလာတီစာဟုတ်ရဲ့သတင်းဆောင်မကိုမခွင်ဖြူတွေကတင်ပြထားပါရယ်ရှင
်ပြီးခဲ့တဲ့သတင်းပတ်ကကဗီယက်နမ်နိုင်ငံမှာကျင်းပခဲ့တဲ့အာရှပစိဖိတ်ရင်းဝင်းနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲအတွင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတပူတင်တို့အလို့သဘောတရားတွေ့ဆုံခဲ့ကြပါရယ်စနေနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာတော့သမ္မတထရမ့်ကအမေရိကန်ရွေးကောက်ပွဲရလဒ်အပေါ်ဩစာတက်ရောက်မှုတွေဖြစ်အောင်ရုရှားဆိုရကကြားဝင်နောက်ဆက်ဖို့ကြိုးစားခဲ့တယ်ဆိုတော့အမေရိကန်ထောက်လှမ်းရေးအေဂျင်စီတွေရဲ့ရှာဖွေတွေ့ရှိချက်တွေကိုလည်းသူ့အနေနဲ့ယုံကြည်လက်ခံထားပါတယ်လို့ဆိုပြီးတော့ပြောဆိုသွားပါတယ်။ဒါပေမဲ့အခုချိန်မှာဒီကိစ္စကိုဆုံးသက်ပြီးတော့ပို့ပြီးတော့ရေးပါတဲ့အကြောင်းအရာတွေကိုအာရုံစိုက်လှုပ်ဆောင်တဲ့အချိန်ဖြစ်တယ်လို့သမ္မတကပြောပါတယ
်။ I feel that having Russia in a friendly posture as a
Russia နဲ့အမြဲတမ်းတိုက်ခိုက်နေမယ့်အစားရင်းနှီးတဲ့ဆက်ဆံရေးတည်ဆောက်တာကသာကဘာကြီးအတွက်ကောကျွန်တော်တို့တိုင်းပြည်အတွက်ပါအကျိုးအမြတ်ဖြစ်စေပါလိမ့်မယ်ထိခိုက်နှင်းနာစရာမရှိပါဘူ
းသူရင်သမ္မတဘရက်အိုဘားမားနဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟယ်လရီကလင်တန်တို့လက်ထက်ကအမေရိကန်နဲ့ရုရှားဆက်ဆံရေးတိုးတက်ကောင်းမွန်အောင်ကြိုးစားခဲ့ပေမဲ့လို့မအောင်မြင်ခဲ့ဘူးလို့လည်းသူကပြောပါတယ်သမ္မတထရမ့်အနေနဲ့ကမ္ဘာလုံးဆိုင်ရာကိစ္စရပ်တွေမှာရုရှားနဲ့ပူးပေါင်းဆောင်ရွက်လိုတာဖြစ်တယ်လို့တနင်္ဂနွေနေ့ကတွေ့ဆုံမေးမြန်းမှုတွေအတွင်းမှာအစိုးရတာဝန်ရှိသူတို့ကပြောဆိုခဲ့ကြပါတယ
် It's really time to move on off this issue I think
ဒီကိစ္စဒီမှာပဲအဆုံးသတ်ပြီးတော့တခြားကိစ္စရပ်တွေကိုဆွေးနွေးဆောင်ရွက်သင့်နေပါပြီသမ္မတအနေနဲ့မြောက်ကိုရီးယားနဲ့ဆီးရီးယားလိုမျိုးအင်တန်အရေးကြီးတဲ့အကြောင်းအရာတွေကိုလေးထားဆောင်ရွက်ခဲ့ပါတယ်ဒီကိစ္စတွေကရုရှားနဲ့အခြေခံရွေချက်အဖြစ်လဲတူညီသလိုအခုချိန်မှာတကယ့်ကိုအရေးကြီးဆောင်ရွက်သင့်တဲ့ကိစ္စတွေလည်းဖြစ်ပါတယ်
အမေရိကန်ဗန္ဓာရေးဝန်ကြီးစတီဗ်မနူချင်းပြောတာပါ သမ္မတထရမ့်ရဲ့အာရှခီးစဉ်ကတော့ကမ္ဘာလုံးဆိုင်ရာလုံခြုံရေးနဲ့အကျဉ်းဘဝါဒတိုက်ဖျက်ရေးကိုအဓိကအယုံထားတဲ့ခီးစဉ်ဖြစ်တယ်လို့အစိုးရအရာရှိတွေကပြောပါတယ်သမ္မတထရမ့်ရဲ့အကြံပေးကယ်လီယန်ခွန်ဝေးကအခုလိုပြောပါတယ
် This man's been on the job for 9 or 10 months
သူဟာတာဝန်မှာ6လ10လလောက်ထမ်းဆောင်ခဲ့ပြီးဖြစ်ပါတယ်နျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့မြောက်ကိုရီးယားအရေးအီရန်သဘောတူညီချက်နဲ့ကမ္ဘာတဝန်းကပဋိပက္ခတွေအများပြားအပအဝင်အရင်အစိုးရခြံခဲ့တဲ့ပြဿနာပေါင်းများစွာကိုကျမတို့ကင်တွယ်ဖြေရှင်းနေရတာပါသူဒီမှာရုံးထိုင်နေတဲ့အချိန်နိုင်ငံရက်ချခီးသွားနေတဲ့အချိန်တွေမှာလည်းအားလုံးရဲ့ကိုယ်စားအခြေအနေတွေပုံမကောင်းမွန်လောက်သူစူးစမ်းနေတာပါ
ဒါပေမဲ့ CIA ညွှန်ကြားမှုဟောင်းဂျွန်ဘရန်နန်နဲ့အမျိုးသားထောင်လှမ်းရေးညွှန်ကြားမှုဟောင်းဂျိမ်းစ်ကလပါတို့ကတော့တမရထရမ့်ဟာရုရှားနဲ့တရုတ်ကောင်းဆောင်တွေရဲ့ခြေလှယ်တာကိုခံနေရပြီးကမ္ဘာကြီးရဲ့အကျိုးစီးပွားကိုရှေ့ရှုပြီးတော့ရုရှားကပြုမှုဆောင်ရွက်လိမ့်မယ်လို့ယူဆတာဟာအမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးအတွက်တော့အန္တရာယ်ဖြစ်လာနိုင်တယ်လို့တနင်္ဂနွေနေ့က CNN ရုပ်သံနဲ့တွေ့ဆုံမိမြဲချိန်မှာပြောဆိုသွားကြပါတယ်။ဒါဟာအထက်လွှတ်တော်မှာအောက်စာရှိန်ဝါကြီးတဲ့ဂျွန်မက်ကိန်းလိုပုဂ္ဂိုလ်ရဲ့သဘောထားနဲ့အလားတူလိုက်ပါပြောဆိုတာလည်းဖြစ်ပါတယ်။စီးရီးယားရေးနဲ့ပတ်သက်ပြီးတော့သမ္မတထရမ့်ကရုရှားသမ္မတပူတင်နဲ့ပူးပေါင်းဆောင်ရွက်ဖို့ကြိုးစားတဲ့အပေါ်မှာမစ္စတာမက်ကိန်းကပြီးခဲ့တဲ့စနေနေ့ကပဲထရမ့်ကိုဝေဖန်ခဲ့တာပါလူသက်အစိုးရစီးရီးယားကိုရုရှားကထောက်ပံ့ကူညီနေတယ်လို့ဆိုပြီးစီးရီးယားရေးဖြည့်ရှင်းကန်တွေဖို့ကြိုးစားနေတာမှာရုရှားအစိုးရဟာအကြီးမားဆုံးအနောက်ရှက်တစ်ခုဖြစ်နေတယ်လို့မစ္စတာမက်ကိန်းကပြောဆိုထားတာပါရှင်
မခင်ဖြူတွေတင်ပြတော်ရပါရှင် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ Internet ဆက်မျက်နှာနဲ့ VOA ရဲ့ Facebook ဆက်မျက်နှာမှာအလွယ်တကူဝင်ရောက်နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပြီး Facebook ဆက်မျက်နှာကတော့ VOA Burmese News ဖြစ်ပါတယ် VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေစဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ video အစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနေတဲ့တမနစ်စာအင်္ဂလိပ်စာနဲ့မချေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါရဲ့ရှင်အခုတော့ကြန့်ရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမတင်ငယ်ထိုက်ကပြောပြပေးပါဦ
းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဩစတြေးလျဝန်ကြီးချုပ်မာကွန်ထမ်ဘိုးတို့ဒီကနေ့တနင်္လာနေ့မနက်ပိုင်းတွေ့ဆုံကြဖို့ကနေဦးစီစဉ်ခဲ့ပေမဲ့ဆွေးနွေးပွဲမှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေထပ်တိုးပါဝင်ခဲ့ပါတယ်အခုလိုပြောင်းလဲဟာဆိုရင်ဒေတာရင်းလုံခြုံရေးအပေါ်သုံးနိုင်ငံတို့အနေနဲ့စိုးရိမ်မှုတိုးလာတာကိုပြသနေတာဖြစ်ပါတယ်အထူးသဖြင့်တော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ပယ်တင်တပ်ဒုံးကျည်အစီအစဉ်တွေအပေါ်တုံ့ပြန်ကင်တွယ်ရေးနောက်တရုတ်ဘက်ကရေပြင်ပိုင်ဆိုင်မှုကိုတိုးချဲ့ပြောဆိုလာတာတွေကိုထိညှိရေးလို့ဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံကိုရောက်ရှိနေတဲ့အမေရိကန်သမ္မတထရမ့်ကဒီကနေ့မှပဲဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတင်နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။အီရန်နဲ့အီရန်နယ်စပ်တစ်ချောင်းမိနစ်တနင်္ဂနွေနေ့ကလှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်လူပေါင်း300ကျော်သေဆုံးရပြီး2500ကျော်ထိခိုက်ဒဏ်ရာရထားပါတယ်။လူပေါင်း328ဦးသေဆုံးခဲ့ရပြီးအများစုကကမန်ရှားပြည်နယ်ရှာပိုအီဇာဟက်မြို့ကအများဆုံးဖြစ်တယ်လို့အီရန်နိုင်ငံပိုင်သတင်းဌာနကဒီကနေ့တနင်္လာနေ့မှာဖော်ပြပါတယ်။ငလျင်တန်သင့်သူတွေကိုကယ်ဆယ်နိုင်ဖို့ကူညီကယ်ဆယ်ရေးလှုပ်သားတွေမနာမနေဆောင်ရွက်နေကြပါတယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးဆွေးနွေးပွဲမှာတော့မြန်မာနိုင်ငံကရိုဟင်ဂျာအရေးကိုဆွေးနွေးခဲ့ကြပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတစ်ခုကရိုဟင်ဂျာအရေးစိုးရိမ်ချက်ကိုတင်သွင်းခဲ့တာဖြစ်ပြီးမြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကပြန်လည်ရှင်းလင်းခဲ့တယ်လို့ဖိလစ်ပိုင်သမ္မတရဲ့ပြောခွင့်ရကပြောပါရယ်မျက်နှာစုံကြီးဆွေးနွေးပွဲမှာရိုဟင်ဂျာတွေရဲ့အထီးဒုက္ခကိုဆွေးနွေးခဲ့တဲ့အကြောင်းမြန်မာဘက်ကဖြေကြားတာမှာတော့ကိုဖီအနန်အစိုးရခန်းစာကိုအကောင့်ထဲပို့ဆောင်ရနေတယ်လို့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုကြိုဆိုတဲ့အကြောင်းလည်းပြောဆိုခဲ့တယ်လို့ပြောခွင့်ရကပြောဆိုသွားပါရယ်ရှင်
တဲ့ရင်အချင်းချက်ကိုမတင်ငင်ထက်ကကြေညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရေမှုကမဆုံမဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00 ထိလိုင်းဒိုမီတာ24 kHz 11333ညလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ51 kHz 5999ရောကနေတည်းကထုတ်လင်းပေးသွားအောင်ပါပါတောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.